Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ညခင်ဗျာ VOA American ဆန်ကနေ2024ခုနှစ် August 23ရက်နေ့တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။ line meter 3251အပြင် VOA Facebook website နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းတွေတစ်ချိန်နဲ့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆွမ်းမြတ်ပါမှာ။Democratic Party သမ္မတလောင်းဖြစ်ပါတီရွေးချယ်မှုကိုလက်ခံလိုက်တဲ့ Kamala Harris က American ပြည်သူအလုံးအရေးကိုရှေးရှုတဲ့သမ္မတဖြစ်စေရမယ်လို့ကတိပြုခဲ့ပါတယ်။ KF ပြည်တော်ကိုရောက်နေတဲ့ဒီအိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ Ukraine သမ္မတတို့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။တခါဒီရွှေတရီကလောင်းနိုင်ငံအပိုင်းက Cyber လိင်ညာလုပ်ငန်းတွေကနေဖမ်းဆီးခံရတဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုအစိုးရကနိုင်ငံပြန်ခေါ်ပေးတဲ့လုပ်ငန်းတွေကိုလုပ်နေပါပြီ။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
။ကျေးဇူးပါမစင်မြတ်မင်း။အခုလိုစိတ်ဝင်စားစရာသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင် American ယူကောက်ပွဲအတွက် Democratic Party နိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးနေ့ညမှာပထမဆုံးအိန္ဒိယနယ်ပွားအမျိုးသမီးသမ္မတလောင်း Kamala Harris ကအခုလိုမဲဆွဲလိုက်ပါတယ်
။ We know what a second Trump term
would Trump ဟာဒုတိယအကြိမ်သမ္မတဖြစ်လာရင်ဘာဖြစ်မလဲဆိုတာသိပါတယ်။စီမံချက်2025မှာရေးထားပါတယ်။တိုင်းပြည်ကိုနောက်ပြန်ဆွဲဖို့ပါ။ကျမတို့ကတော့နောက်ပြန်သွားမှာမဟုတ်ပါဘူး။
ဒီအဆုံးသက် Harris ရဲ့မိကုံးပေါ် American ရောက်မြန်မာတွေကတော့ဘလို့သုံးသက်ကြပါလဲအခုလိုသတင်းစာတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံနဲ့ America တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမဆုမြန်မုံနဲ့ပဲကြောပြပေးပါမယ်ခင်ဗျ
American ပြည်သူတွေအနေနဲ့ဒီနိုင်ငံရေးအမြင်ကွဲမှုတွေကိုဘေးဖယ်ပြီးတော့အမြင်သစ်နဲ့ရှေ့ဆက်သွားကြဖို့အတွက်ကို Democratic Party သမ္မတလောင်း Kamala Harris ကတိုက်တွန်းလိုက်ပါတယ်။ November ရွေးကောက်ပွဲကြရင်ဝင်ပြရမယ့်သမ္မတလောင်းအဖြစ်ပါတီရဲ့ရွေးချယ်မှုကိုလက်ခံကြောင်း Kamala Harris ဒီ Chicago မြို့မှာကျင်းပနေတဲ့ပါတီညီလာခံနောက်ဆုံးနေ့ကြာသပတေးညတုန်းကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
။ And I want you to know.I promise to be a president for all Americans. You can always trust me.
နိုင်ငံရေးအမြင်မျိုးစုံနဲ့ဒီသူ့ရဲ့မိန့်ခွန်းကိုကြီးနေကြတဲ့သူတွေကိုသူဟာ American ပြည်သူအလုံးအတွက်သမ္မတဖြစ်စေရမယ်ဆိုတဲ့ကတိပေးပါတယ်လို့ဒုသမ္မတ Harris ကပြောကြားခဲ့တာပါ။ပါတီနဲ့ကိုဂျိုးထက်နိုင်ငံကိုအမြဲရှေ့တန်းတင်မဲ့သူတရားဥပဒေစိုးမိုးရေးလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေနဲ့ငြိမ်းချမ်းချမ်းချမ်းအာဏာလွှဲပြောင်းရေးစတဲ့ American တွေထားတဲ့တံပိုးထားတဲ့မူတွေကိုအမြဲတမ်းဆွဲကင်ထားမဲ့သူဖြစ်တယ်ဆိုတာယုံကြည်ကြဖို့ကိုလည်းဒီမိန့်ခွန်းထဲမှာပြောကြားသွားပါတယ်။ Jamaica ကျွန်းသားနဲ့ India သူတို့ကနေမွေးဖွားလာတဲ့ဒုသမ္မတ Kamala Harris က America မှာရွှေပြောင်းအခြေချတဲ့သူတို့မိသားစုနောက်ကြောင်းအစိုးရရှေ့နေဖြစ်သူလောက်ကိုင်းခဲ့တဲ့လောက်ရက်တွေကိုမိနစ်40ကြာမိန့်ခွန်းထဲမှာထည့်သွင်းပြောကြားပြီးတော့ American ပြည်သူတွေအားလုံးရဲ့မေရအောင်လို့ဆွဲဆောင်ခဲ့ပါတယ်။သူနဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ့် Republican Party သမ္မတလောင်း Donald Trump သာအနိုင်ရခဲ့မယ်ဆိုရင်နိုင်ငံအတွက်အင်ပတန်ဆိုးရိမ်စရာဖြစ်တယ်ဆိုတာကိုလည်း Democratic Party သမ္မတလောင်း Kamala Harris ကမိန့်ခွန်းထဲမှာပြောကြားသွားပါတယ်။နိုင်ငံရေးမူဝါဒဒါပိုင်းဆိုင်ရာမှာတော့ American ပြည်ထောင်စုအားကောင်းလုံခြုံရေးကိုအမြဲအလေးထားဆောင်ရွက်မှာဖြစ်ကြောင်း Ukraine နဲ့ဒီစီးရီးမဟာမိတ်နေတို့အတွက် American ကအင်အားခိုင်မာစွာနဲ့အမြဲရှိနေမှာဖြစ်တယ်လို့ပြောပါတယ်။ Israel နိုင်ငံအနေနဲ့ကိုခုခံကာကွယ်ခွင့်ရှိတဲ့အပေါ် American ကထောက်ခံကြောင်းပြောခဲ့တယ်လို့ Gaza ကမြောင်ဒေသမှာပါလက်စတိုင်းပြည်သူတွေခံစားနေရတဲ့ဆင်းရဲဒုက္ခတွေအဆုံးသတ်ပြီးတော့လွတ်လပ်လုံခြုံစွာနဲ့ကိုယ်ကံကြမ္မာကိုဖန်တီးနိုင်ရေးကိုလည်းသူ့အနေနဲ့အားပေးတယ်လို့ Democratic သမ္မတလောင်းဒီ Kamala Harris ကပါတီညီလာခံနောက်ဆုံးနေ့မိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်
။အိန္ဒိယဝန်ကြီးချုပ်အနေနဲ့ Ukraine သမ္မတကိုသွားတွေ့ပြီးတော့ Russia စစ်ပွဲအဆုံးသတ်နိုင်ရေးစူးစမ်းခဲ့တယ်လို့ဆိုပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာ Ukraine နိုင်ငံ Kyiv မြို့ကိုဒီနေ့သွားရောက်ခဲ့ပြီးUkraine သမ္မတ Volodymyr Zelensky နဲ့တွေ့ဆုံပြီးအခုလိုပြောခဲ့တာပါ။ဒါဟာ1991ခုနှစ် Soviet Union ကနေလွတ်လပ်ရပြီးတဲ့နောက်ပိုင်း Ukraine ကို India ဝန်ကြီးချုပ်ပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကပဲဝန်ကြီးချုပ် Modi က Russia ကိုလည်းသွားရောက်ခဲ့ပါသေးတယ်ခင်ဗျာ။
Israel နဲ့ဒီ Hamas သွေးကြအဖွဲ့သားမှအပြည့်အခက်ရစိုးသဘောတူညီကြဖို့အတွက်ကို American, Egypt နဲ့ Qatar နိုင်ငံတွေကတွန်းအားပေးစူးစမ်းနေကြတဲ့တစ်ချိန်တည်းမှာပဲ Gaza ကမ်းမြောင်ဒေသအလယ်ပိုင်းမှာဒီကနေ့လဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ Deir el-Balah မြို့အရှေ့ပိုင်းမှာမနေ့အစောပိုင်းတုန်းကလက်နက်ကြီးပစ်ခတ်တဲ့တွေဆက်တနက်တန်တွေကို AP သတင်းဌာနကရိုက်ကူးတဲ့ဗီဒီယိုထဲမှာကြားနေရပါတယ်။ ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာတော့ဒီအစောပိုင်းလေကြောင်းတိုက်ခိုက်မှုအတွေ၄ရက်သိမ်းဆိုးခဲ့တယ်လို့ပါလက်စတိုင်းကာကွယ်ရေးအရက်သားကာကွယ်ရေးဆိုင်ရာပြောခွင့်ရကပြောပါတယ်ဂါဇာကမ်းမြောင်ဒေသအလဲပိုင်းနဲ့တောင်ပိုင်းမှာဂျာဇာရီနီကတိုက်ခိုက်မှုအတွင်းမှာစစ်သွေးကြွဒါဇင်နဲ့ချီကိုတုတ်တင်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကလည်းဒီကနေ့တောက်ကြနေ့အစောပိုင်းတော့ကပြောကြခဲ့ပါတယ်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဩဂတ်စ်လ23ရက်တောက်ချာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်မြန်မာနဲ့ထိုင်းနယ်စပ်အနီးဒီရွှေတရီကန်ဒေသအထူးစီးပွားရေးဆောင်မှာအွန်လိုင်းဆိုင်ဘာလိင်ညာမှုတွေကျူးလွန်မှုမတရားခိုင်းစေခံရတဲ့ဖိလစ်ပိုင်အလုပ်သမားတွေကိုဒီကနေ့ကစပြီးတော့နေရပြန်ခေါ်နေပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်ရွှေတရီကန်ဒေသအထူးစီးပွားရေးဆောင်မှာဩဂတ်လ12ရက်နေ့ကလာအိုရဲတွေဝင်ရောက်စီးနှင်းရှာဖွေစစ်မှာနိုင်ငံပေါင်း15နိုင်ငံကလူပေါင်း981ယောက်ဖမ်းမိတယ်လို့လာအိုသတင်းမှာဖော်ပြပါတယ်ဖိလစ်ပိုင်တန်ယုံကိုကူညီဖို့ဆက်သွယ်လာတဲ့ထဲက129ယောက်အတွက်ကူညီနေပြီးတော့ဒီကနေ့တောက်ကြနေ့မှာ9ယောက်ကိုနေရပြန်ခေါ်ပေးခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။လာအိုသတင်းမှာဖော်ပြချက်အရဩဂတ်လ12ရက်ကဖမ်းမိသူအများစုဟာလာအိုမြန်မာနဲ့တရုတ်နိုင်ငံတွေကဖြစ်ကြပြီးတော့အဲ့ဒီသူတွေကိုတပ်ဆိုင်တဲ့တန်ယုံတွေလက်ကိုလွှဲပေးခဲ့ပြီးလို့လည်းဖော်ပြပါတယ်။ဖိလစ်ပိုင်ဗီယက်နမ်အိန္ဒိယဒီအင်ဒိုနီးရှား၊ဂျူနီးရှား၊ကိုလံဘီယာ၊အီသီယိုးပီးယား၊ဂျော်ဂျီယား၊မိုဇမ်ဘစ်၊ယူဂန်ဒါစတဲ့နိုင်ငံတွေကလည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းတရုတ်လဲပတ်နေတဲ့ online ငွေလိမ်ကင်းနေရာတစ်ခုကိုဖိလစ်ပိုင်ရဲကကြာတာပြင်းနေတော့ကဝင်ရောက်ဖမ်းဆီးပါတယ်။ online game center အဖြစ်နဲ့တရားဝင် license ယူပြီးတော့ဒီတရားမဝင်လိမ်ညာတဲ့လုပ်ငန်းတွေကိုလုပ်နေတဲ့နေရာလို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါတယ်။ဝင်ရောက်ရှာဖွေဖမ်းဆီးစဉ်မှာလည်းနိုင်ငံသား68ယောက်ဖမ်းမိတာမှတရုတ်၊မြန်မာ၊မလေးရှား၊အင်ဒိုနီးရှားနဲ့ဗီယက်နမ်လူမျိုးတွေလည်းဖမ်းဆီးခံခဲ့ရပါတယ်။
တောင်ကိုရီးယားမှာတော့လူသေဆုံးမှုရှိခဲ့တဲ့ဟိုတယ်မိလောင်မှုကိုစုံစမ်းစစ်ဆေးနေပါပြီ။တောင်ကိုရီးယားမှာမနေ့ဩဂတ်စ်လ22ရက်နေ့ကမိလောင်မှုဖြစ်သွားခဲ့တဲ့ဟိုတယ်နေရာမှာအစိုးရရာရှိတွေပါဝင်မိသက်ဌာနမှုကင်းဆိုင်ရာဆေးပညာရှင်တွေနဲ့ရဲတပ်ဖွဲ့တို့ကဒီနေ့တွားရောက်ပြီးအခုလိုစစ်ဆေးနေတာပါ။ဒီဟိုတယ်မိလောင်မှုကြောင့်လူ9ဦးသေဆုံးပြီး12ဦးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဆိုးမျိုးတော်ရဲ့နောက်ဘက်မလှမ်းမကန်းကဘူချံမြို့မှာရှိတဲ့ဒီဟိုတယ်မနေ့ထက်သာပြင်းနေကမိလောင်မှုဖြစ်သွားခဲ့တာပါခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံအနောက်ပိုင်းမှာဒီအကြီးအကျယ်ရေကြီးမှုကြောင့်မို့လို့သေဆုံးသူ73ယောက်ထက်မနည်းရှိနေပြီးတော့လူပေါင်း4သန်းခွဲရေဘေးဒုက္ခရောက်နေတယ်လို့ဒီအိန္ဒိယဘင်္ဂလားဒေ့ရှ်အစိုးရကပြောပါရယ်နိုင်ငံတကာခရိုင်မောင်း64ခုထဲက11ခုရေကြီးတဲ့ဒဏ်ခံနေရတယ်လို့တဘာဝဘေးဒဏ်စီမံခန့်ခွဲရေးနဲ့ကယ်ဆယ်ကူညီဝင်ကြီးဌာနကသတင်းထုတ်ပြန်ပါရယ်နှစ်သိန်းနီးပါးကိုလည်းဘေးလွတ်ရာရွှေ့ပြောင်းပေးထားရတယ်လို့ပြောပါရယ်ရှင
်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တိုင်းရင်ဩဂတ်စ်လ23ရက်နေ့တောက်ကြညာသတင်းတွေကိုမဆုမြန်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်လိုက်ပါအရင်ဆုံးကတော့ပထမဆုံးအိန္ဒိယ African တွေဘွား American သမ္မတလောင်းကမလာဟဲရစ်ကမဲဆွဲစကားပါ American သမ္မတဂျိုးဘိုက်ဒန်ရွေးကောက်ပွဲထပ်မပြိုင်တော့ဘူးလို့ကြေညာပြီးတလကြာကမလာဟဲရစ်ဟာ Democratic Party ရဲ့သမ္မတလောင်းဖြစ်လက်ခံမေးခွန်းပြောလိုက်ပါတယ်သူ့ရဲ့သမားဝင်မှတ်တမ်းနဲ့နိုင်ငံအတွက်ရည်မှန်းချက်တွေကိုပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့နှိုင်းယှဉ်ပြီးတော့ပြောသွားခဲ့ပါတယ်။ပစီဝီဒါကူဆရာရှီကာဂိုကနေသတင်းပေးပို့ထားတာကိုကိုငင်းချန်ပြောပြပေးပါဦးခင်ဗျာ
။ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးနေ့ညမှာပင့်အပါဝင်စိတ်အားတက်ကြွပွဲတချင်းနေနဲ့တီးဆိုဖျော်ပြခဲ့ကြသလို The Chick အဖွဲ့ကလည်းနိုင်ငံတော်တချင်းကိုတီးဆိုခဲ့ပါတယ် Oh say can you see by the dawn's early light what so proudly we hailed at the twilight's last gleaming ကမလာ ဟဲရစ်ကတော့အဓိကမိန်ကွန်းပြောတဲ့သူပါ
On behalf of everyone
ဒီကဘာပေါ်မှာရှိတဲ့အကြီးမြတ်ဆုံးတိုင်းပြည်ကတိုင်းသူပြည်သားတွေရဲ့ကိုစားကျွန်မသမ္မတလောင်းအဖြစ်တင်မြှောက်မှုကိုလက်ခံပါတယ
် I accept your nomination to be president
သူ့ဘဝအတွေ့အကြုံတွေကိုပြန်ပြောင်းပြောပြပြီးလူလက်တန်းစားမိသားစုတွေရဲ့ဘဝနဲ့နှိုင်းယှဉ်ပြပါတယ
် We are charting a new way forward
ကျမတို့ဟာရှေ့ဆက်သွားမယ့်လမ်းအစ်စ်ကိုရှာဖွေဖန်တီးနေပါတယ်လူလက်တန်းစားမိသားစုတွေခိုင်မာအားကောင်းပြီးတိုးပွားလာနေတဲ့အနာဂတ်စီတို့ပါအကြောင်းကတော့အမေရိကန်နိုင်ငံရဲ့အောင်မြင်တဲ့အဓိကအချက်ကလူလက်တန်းစားတွေခိုင်မာအားကောင်းလို့ပါဒီလိုမျိုးလူလက်တန်းစားတည်ဆောက်ဖို့ကကျမသမရတက်တမ်းမှလှုပ်ဆောင်မဲ့အဓိကရည်မှန်းချက်ပဲဖြစ်ပါတယ
်သူ့ပါတီရဲ့မဟာဗျူဟာအတိုင်းအစိုးရရှေ့နေဟောင်းဘဝကိုမိမောင်းထိုးပြပြီးတရားရုံးမှာအပြည့်ရှိကြောင်းဆုံးဖြတ်ခံထားရတဲ့ Republican သမရလောင်း Donald Trump နဲ့နှိုင်းယှဉ်ပြပါတယ်တခြားမိန်ကွန်းပြောသွားတဲ့သူတွေလိုပဲလက်ရဆုံးမူဝါဒတွေရေးထားတဲ့စီမံချက်ကို Trump နဲ့ဆက်ဆက်သတိပေးသွားပါတယ်သမရာဟောင်းထရန့်ကတော့သူနဲ့မပတ်သက်ဘူးလို့ညင်းဆိုထားပါတယ
် And we know what a second Trump term
would Trump ဟာဒုတိယအကြိမ်သမရာဖြစ်လာရင်ဘာဖြစ်မလဲဆိုတာကျမတို့သိပါတယ်ဒါရီအားလုံးကိုစီမံချက်2025မှာရေးထားပါတယ်အဲ့ဒီစီမံချက်ရဲ့အချုပ်ကတော့ကျမတို့တိုင်းပြည်ကိုနောက်ပြန်ဆွဲဖို့ပါဒါပေမဲ့လည်းကျမတို့ကတော့နောက်ပြန်သွားမှာမဟုတ်ပါဘူ
းညီလာခံကျင်းပနေချိန်အတွင်းအပြင်ဘက်မှာတော့ပါလက်စတိုင်းထောက်ခံသူတွေကနေတိုင်းဆန္ဒပြပါတယ်ဒါပေမဲ့လည်းဒီဆန္ဒပြပွဲတွေက Harris ရဲ့ Gaza စစ်ပွဲပေါ်ရည်တည်ချက်ကိုပြောင်းမသွားစေပါဘူး။ Palestine တွေအတွက်အကာအကွယ်နဲ့အကူအညီတွေအရေးကြီးတယ်လို့ထောက်ပြခဲ့တဲ့တစ်ချိန်တည်းမှာပဲ Israel လုံခြုံရေးအတွက်သူ့ရဲ့ထောက်ခံမှုကိုထပ်လောင်းအတည်ပြုပါရတယ်။အပြစ်ချက်ချင်းရပ်ဖို့နဲ့နှစ်နိုင်ငံရည်တည်ရေးလမ်းကိုရှောက်ဖို့သူကတောင်းဆိုသွားပါတယ်။ Gaza ကိစ္စဟာဒီမိုကရက်တီအကြားသဘောတူညီမှုမရတဲ့ကိစ္စတစ်ခုဖြစ်ပြီးကိုယ်စားလှယ်4800လောက်ထဲက280လောက်ကIsrael ကိုလက်နက်မထောက်ပံ့ဖို့လက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ
် Joe I am filled with gratitude
Joe ကျမကျေးဇူးအများကြီးတင်ပါတယ်ရှင်းရဲ့မှတ်တမ်းကအမခန်းပါပဲတမိုင်းကတက်တည်ထူပါလိမ့်မယ်ရှင်းရဲ့အချင်းစရိုက်ကလည်းလေးစားအားကျစရာပါရှင်းနဲ့ Jill ကို Dark နဲ့ကျမတို့ကချစ်ပါတယ်ရှင်းတို့နှစ်ယောက်လုံးကိုတသက်လုံးကျေးဇူးတင်နေပါတယ
် Harry စကားပြောတဲ့အချိန် Trump အနေနဲ့လူတွေအာရုံစိုက်အောင်မက္ကဆီကိုနယ်စပ်ကိုတွားရောက်ခဲ့ပြီးလူမှုကွန်ရက်မှာလည်းပွဲတစ်ခုကျင်းပခဲ့ပါတယ်ဒါပေမဲ့လည်းကိုဇလဲရီရဲ့တက်ကြွမှုကိုဘယ်အရာကမှမတားနိုင်ပါဘူ
း She set us up for the future
သူကကျမတို့ကိုအနာဂတ်အတွက်ပြင်ဆင်ပေးနေတာပါကျမတို့စောင့်နေတဲ့အနာဂတ်မျိုးပါဒီတိုင်းဒီမှာရှိတဲ့လူတိုင်းကိုကူစားပြုတဲ့အနာဂတ်ပါကောက်ကျစ်တဲ့ဆုံးမကြီးတေရော့မာကိုကျမတို့ကပြော်နေပြီးကောင်းမွန်တဲ့ဘဝစီကျမတို့တွားနေကြပါပြီ
Kamala explained exactly what's at stake for this country
ကမ္ဘာကဒီတိုင်းပြည်မှာဘာတွေဆုံးရှုံးစရာရှိသလဲဆိုတာအတိအကျရှင်းပြပါတယ်ကျွန်တော်တို့အားလုံးအမေရိကန်အလံကိုထောင်ထားပြီးကျွန်တော်တို့အားလုံးအမေရိကန်တွေပါဒါကလည်းအကြောင်းရှိပါတယ်တိုင်းပြည်အတွက်လှုပ်ဆောင်နေတာကြောင့်ပ
ါရွေးကောက်ပွဲကျင်းပဖို့84ရက်ပဲလိုတော့တဲ့အချိန်ညီလာခံအပိတ်မှာတော့လက်တွဲဘက်ရှင်ပြိုင်သူတင်မော့စ်နဲ့အတူစင်ဘော်ကနေနှုတ်ဆက်ခဲ့ပါတယ်ခင်ဗျာ
ဒီသမရကမလာဟဲရစ်ကမက်ဆေ့စကားကိုညံပြပြခဲ့တာပါအခုလဲ Harris ရဲ့မိကွန်းပေါ်အမေရိကန်ရောက်မြန်မာဘုရားဘွားတွေဘယ်လိုသုံးသပ်နေကြပါလဲဒီအမေရိကန်ဒုသမ္မတ Harris လေးရဲ့အချာချင်းပွားခဲ့တဲ့ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးနေ့မှာပြောခဲ့တဲ့အခုမိကွန်းပေါ်သုံးသပ်ချက်အထူးစီစဉ်ဖြစ် VOA ဌာနမှအပါဝင်သုံးသပ်သူတွေကိုဦးကျော်စံသာမေးထားတာပြောပြပေးပါဦးခင်ဗျာ
အဲဆရာဒေါက်တာတင်းဆွေဆရာဒေါက်တာသုံးဌာနမှလည်းနေပါဦးပြတင်းဝင်ပြီးဆွေးနွေးပေးပါကျမရစပ်ပတ်မောဇုံသူကဒုသမနာလုလာခဲ့ရပြီးတော့နိုင်ငံကောင်းဆောင်ဖြစ်လာရင်ဘယ်လိုလုပ်မယ်ဆိုရဲဒီစာသူရဲ့စကားကိုဖရန်ဆုံကြားကြတာဖြစ်ပါတယ်ဒါဟာသူကသူတို့ပါတီအတွင်းမှာသမနာလောင်းဖြစ်ရွေးချယ်တင်ပြောက်တာကိုလက်ခံတာအပြင်သူ့ဘဝဖြတ်သန်းမှုတွေသူ့ကိုလူတွေစီအောင်မိတ်ဆက်ပေးတဲ့သဘောလည်းဖြစ်ပါတယ်ဆိုတော့အကြံဉာဏ်ပထမဆုံးလွှမ်းခြုံပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်ကဆရာဒေါက်တာတင်းစွေနဲ့ဆက်ပြီးမေးချင်ပါတယ်ဘယ်လိုဆွမ်းချုံပြီးတော့ဆရာမြင်ပါလဲသူရဲ့အခုလိုတင်ဆက်လိုက်တဲ့ဟာလူတွေဆိုတာသူတို့ပါတီဝင်တွေကြီးပဲမဟုတ်ဘူးဒီမိုကရက်ကြီးပဲမဟုတ်ဘူးမဲဆန္ဒရှင်ပြည်သူတွေအားလုံးရဲ့အမြင်မှာသူ့ကိုဘယ်လိုခံမှန်းကြလိမ့်မယ်ထင်ပါလဲတချို့ကတော့အစကပြောကြတယ်သူကစကားပြောရင်နေတာပြုံးဖြည်းဖြည်းရည်မြဲရည်ပြီးတော့ပြောနေတယ်ဆိုပြီးတော့ပြောကြတာလည်းရှိတယ်အခုခါကျတော့သူတကယ်ကိုအလေးနဲ့ seriously ပြောသွားတယ်ဖြစ်ပါတယ်ဒါကျွန်တော်အမြင်ပါလဲဆရာရဲ့ဆွမ်းချုံပြီးတော့သူရဲ့ကိုမျိုးကိုပြောပြပါအောင်ဒီခါပြောရပြန်ပါဟု
တ်ကဲ့အဲအခုကမလာဟဲရစ်ရဲ့မိန်ကွန်းအပြင်ပေါ့လေကျွန်တော်တို့ဒီပြည်လုံးဆိုင်ရာဒီမိုကရက်တစ်ပါတီရဲ့ကွန်ဖရင့်ကြီးလေးရက်တစ်ခုလုံးကိုခြုံပြီးပြောမှကျွန်တော်တို့နည်းနည်းအခြေခံလေးပေါ့နော်ပြည့်စုံပါလိမ့်မယ်ဒီဒီမိုကရက်တစ်ပါတီရဲ့ကွန်ဖရင့်ဟာပြီးခဲ့တဲ့အရင်ကျင်းပတဲ့ Republican Party ရဲ့အမျိုးပြည်လုံးဆိုင်ရာညီလာခံနှစ်ခုနဲ့ကျွန်တော်တို့ရှင်းကြည့်ဖို့လိုတာပါလေ။အဲ့တော့တော်တော်ကိုကွာခြားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဒါပထမပေါ့နော်။ဒီ Democratic Party ညီလာခံအကြောင်းပြောတော့ကဒီပြီးခဲ့တဲ့3ရက်မှာလည်းပဲတက်ရောက်ကြတဲ့တယောက်ဟောပြောကြတဲ့ပုဂ္ဂိုလ်တွေဟာတကယ်ကိုအမေရိကန်နိုင်ငံရေးမှာရှန်းရှန်းတောက်ချင်းချင်းရှားရှားကြော်ကြားအောင်မြင်ခဲ့တဲ့ပုဂ္ဂိုလ်တွေအခြေခံပြီးပြောပါတယ်။သူတို့ဟာတနည်းအားဖြင့်ဒီနေ့အခုပဲပြောသွားတဲ့သမ္မတလောင်းဟဲရစ်အတွက်သူတို့ကတကယ်ကိုအမတန်ကောင်းတဲ့ဏ္ဍန်သုံးမှုခြေစဉ်ကြီးကိုခင်းသွားကြတယ်လို့ကျွန်တော်မြင်ပါတယ်။အမနေ့ကလည်းတမောစ်ကသူဘသူလဲဆိုတာမိတ်ဆက်ပေးတယ်ကိုကမလာကမလာဟဲရစ်ကလည်းတမတာလောင်းတယောက်နေတယ်သူဘလူဖြတ်တန်းရတယ်ဆိုတော့ဘဝဆက်ကြောင်းမှာသူခင်ပြီးပြောတယ်ဒီဟာကသူကိုရေးရဆုံးကိုပြောချင်တာဆိုတာတဲ့တင်မောစ်ရောကမလာဟဲရစ်ရောဟာသူတို့ဟာအမေရိကန်ဒီလူလက်တန်းစားကနေပေါက်ဖွားကြီးပြင်းလာပြီးတော့အင်းနီနာချင်းကအစမိတ်ဆွေအပေါင်းအသင်းတွေအစအကြောင်းမာနေတဲ့အကြောင်းသူအကြောင်းသားဆရာဆရာမဆက်သဖြင့်ပေါ်တယ်သူတို့နဲ့အတူသူတို့အတွက်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်နှစ်ဦးလို့ဒါမြင်သာအောင်လဲထောက်ပြတဲ့အချက်ဖြစ်ပါတယ်နောက်တစ်ခါသူပြောသွားတဲ့ဟိုတခြားအချက်တွေမှာဒီပြည်တွင်းရေးကိစ္စတော်တော်များများပေါ်တယ်ပြည်တွင်းရေးမှာတော့သူကဟိုအဓိကဒီနေ့သူပြောတာနှစ်ခုပဲခင်ဗျာဒီအမျိုးသမီးဆိုင်ရာအခွင့်အရေးနဲ့နေဆက်ဒေသပေါ့နော်ဒီစွာရေးကြောင်းတော့ဒီနေ့ပြောမသွားဘူးဟိုပြီးခဲ့တဲ့ဒီဘက်ကတော့ပြောသွားတယ်။နောက်နိုင်ငံတကာအရေးပါဒါလည်းအမတန်ဟိုလူတိုင်းကသိကျင်ကြားကျင်နေတဲ့အချက်လို့ပြောသွားတယ်။ကဘာမှာကျွန်တော်အမြင်ပေါ့လေအမေရိကန်ပြည်တော်စုမှာစီးပွားရေးရောစီရေးရောအခြားအရေးတွေရောဒီကနေ့အထိနံပါတ်1ဖြစ်ပါအဲ့ဒီနံပါတ်1နေရာကိုဆက်ပြီးတော့ထိနိုင်အောင်ကြိုးစားမယ်လို့ပြောတယ်။ဘာကြောင့်ပြောလဲဆိုရင်သူရဲ့ပြင်ပဒေါ်နယ်ထရမ့်ကဘယ်သူမှမထင်နဲ့ဘယ်သူမှမမျှော်လဲနဲ့ဘယ်သူမှမဖြစ်စေချင်တဲ့အာဏာရှင်တွေနဲ့လက်ဝင်းဖက်ပြီးတော့သူ့ရဲ့မဟာမိတ်တက်တန်း85နှစ်ရှိတဲ့နေတိုးအဖွဲ့ကြီးကိုခြေစုံကန်တဲ့ပြောဆိုချက်တွေကိုခြေပတဲ့အနေနဲ့ကမလာဟရိစက်ဒီလေးပြောသွားတဲ့အတွက်ဒါဟာတော်တော်လေးပြည့်စုံတယ်လို့ကျွန်တော်ပထမဖြေပြရစီခင်ဗျာ။ဟုတ်ကဲ့
ဆရာနဲ့ပြန်ပြီးဆွေးနွေးကြရတဲ့အများကြီးမှာဆရာပြောတဲ့အထက်မှာကျွန်တော်တို့လည်းအစားရုံကတော့အချိန်ရမယ်ဆိုရင်ပေါ့လေဒီ Republican လက်ခဲဟာနဲ့ဆွေးနွေးနိုင်ရှိပြီးတော့ပြောဖို့အစီအစဉ်ရှိပါတယ်ဒါမဲ့အခုတော့ဆရာပြောရကြတဲ့နောက်ပြီးလို့ထင်ပါတယ
်ဟုတ်ကဲ့
ဥလုံကုန်းကဘယ်လိုမြင်ပါလဲခင်ဗျာနောက်ချုပ်ပြီးတော့ပြောပါဦ
းတော်တော်လေးကောင်းတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ခုနဆရာဒေါက်တာတင်းဆွေပြောတယ်လို့ပဲနည်းနည်းနောက်ခံလေလေကျွန်တော်နည်းနည်းပြောပြချင်တယ်သူတို့ဒီမိုကရက်တစ်ပါတီပဲဖြစ်ဖြစ်လူတွေဟာတမတာဘိုင်ဒန်ကတော်တော်လေးအသေးကြီးနေပြီပြီးတော့ဟိုတမတာဟောင်းထမ်းနဲ့စကားစစ်ထုတ်ပွဲလုပ်တော်လဲတော်တော်လေးအခြေအနေကဆိုးတယ်ဆိုတော့ဒီဒီမိုကရက်တစ်ပါတီထဲမှာပဲဖြစ်ဖြစ်တခြားမှာဟာဒီတိုင်းဆိုဖြစ်ပါမလားပြီးတော့တမတာထမ်းကလည်းတမတာဖြစ်လာရင်လေဒါမကောင်းဘူးဆိုပြီးတော့တော်တော်လေးစိတ်တကြကြတယ်ဟုတ်ဆိုတော့ leadership ကောင်းဆောင်မှုကိုတော်တော်လေးထင်မင်းစားတယ်လို့သူတို့ထင်မင်းစားကြတယ်ဟုတ်ရေးစားတယ်လို့ပေါ့နော်အဲ့ဒီချင်းမှာအခုလိုမျိုးလူငယ်အသက်60တောင်မပြည့်သေးဘူးအဲ့လိုမျိုးကိုအခုတမတာဘိုင်ဒန်ကတော့သူ့ကိုခုလိုယူချလိုက်တော့တော်တော်လေးကြည်စားရဟာကိုခုကြည်မစားတော့ဘူးသမီးစားရခုသမီးဝသွားတယ်လို့အဲ့လိုပဲသူတို့ခံစားကြတယ်လို့ကျွန်တော်အဲ့လိုပဲမြင်တယ
်ဟုတ်ကဲ့ဆရာမြောက်ကတော့ကြည့်ရတာကတော့တော်တော်လေးသဘောကျပြီးတော့ထောက်ခံပြီးပြောတဲ့ပုံစံမျိုးတွေ့ရပါတယ်ဌာနဟုတ်ဒေါက်တင်ဆိုရင်ပဲလို့ပြောလို့ရတယ်ခင်ဗျာ
ကျွန်မကတော့လေအမျိုးသမီးဆိုတဲ့အခါကျတော့ Is America ready for women's president ဆိုတော့ American ပြည်အောင်စုကြီးမှာအမျိုးသမီးတရားတမရဖြစ်လာဖို့အတွက်ကအများစုလက်ခံပါမလားဗောနော်အရင်တော့ဟီလာရီကလင်တန်ဒီမိုကရက်တစ်ပါတီရဲ့တမရလောင်းဖြစ်နေသူအရွေးခံတော့ကသူ့အားလုံးကသူကတကယ်လက်ထက်မြက်တဲ့အမျိုးသမီးတယောက်ဖြစ်တယ်အဲ့တော့သူ့အားလုံးကမျောလင့်ခဲ့ကြတာဗောနော်ဒါပေမဲ့တကယ်တမ်းမဲပေးတဲ့အခါမှာ သူက popular vote လို့ခေါ်တဲ့ဒီလူကြိုက်အများဆုံးမဲအရေးအတွက်မှာတော့သူကအများကြီးတာပါတယ်ဟိုကျွန်မမှတ်ထားသလောက်ပေါ့နော်ဟို66တန်းနှီးပါရတယ် Donald Trump က63တန်းဆိုတော့3တန်းနှီးပါလောက်သူကတာခဲ့တယ်ဒါပေမဲ့လို့ဒီ American ပြည်ထောင်စုရဲ့စနစ်အရာပေါ့နော်ဒီ Electoral College လို့ခေါ်တဲ့ပြည်နယ်မဲဆန္ဒနဲ့ကိုယ်စားလှယ်အရေးအတွက်က290ရမှသူကသမရဖြစ်မှာဆိုတော့သူ့အနေနဲ့Hillary Clinton ကလူကြိုက်များပါမယ်လို့အဲ့ဒီကိုယ်စားလှယ်မဲအရေးအတွက်မှာသူက232မဲပဲရတယ် Donald Trump က306မဲရခဲ့တယ်ဆိုတော့သူဘာပဲပြောသူရှုံးသွားတာပေါ့နော်အဲ့တော့ကျမတို့ထင်တာကတော့ဒီ American ပြည်တော်စုမှာဒီ male chauvinism လို့ပဲခေါ်မလားတော့မသိဘူးဒါဖိုဝါဒကြီးဆိုးတယ်လို့ပဲခေါ်မလားတော့မပြောတတ်ဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတယောက်သမရဖြစ်လာတာကိုလက်ခံလာပါမလားဆိုတော့မိကုံးကကျမရင်ထဲမှာရှိနေပါတယ်အဲ့တော့ဆရာအနေနဲ့ဘယ်လိုသုံးသပ်ပါလဲ
ကျွန်တော်ကတော့မခွဲရပါဘူးသဘောတူပါတယ်အမျိုးသမီးသမရဒါပေမဲ့တစ်ခုမေးချင်တာဆရာဒေါက်တာနင်းစီဆရာဝန်လည်းဖြစ်တယ်ဆိုတော့အဲ့ကိုဝန်ဖြစ်တဲ့ခွင့်နဲ့ပတ်သက်ပြီးတော့ဆရာမြင်ပြောပါအောင်သူတို့ပြောတော့အဲ့ဒါဟာအပြုသမီးတွေရဲ့ရပိုင်ခွင့်တစ်ခုအနေနဲ့ပေးသင့်တယ်လို့ဆရာယူဆပါသ
ားဟုတ်ကဲ့ကျွန်တော်တို့ဗမာနိုင်ငံအတွက်ဗမာရင်ကျေမှုနဲ့အမြင်နဲ့ဗမာကိုးကွယ်မှုရပြောရင်တော့ဒါဟာမဖြစ်တဲ့ကိစ္စလို့မြင်ကြမယ်ဒါပေမဲ့လို့အခုဟာကအမေရိကန်ပြည်တော်စုဖြစ်ပါတယ်တခါအမေရိကန်ပြည်တော်စုမှလည်းပြောင်းလဲလာတဲ့အနေအထားတွေရှိတယ်။မတ်ဒေါခရင်စိုးဝင်းပြောသလိုပေါ့နော်။အမျိုးသမီးတယောက်ကောင်းဆောင်ဟိုတံပတဖြစ်ဖို့တဲတဲမှာမဖြစ်နိုင်ဘူး။တနည်းအားဖြင့်မဲမပေးကြဘူး။အဲမဲလုံတော့မရဘူးနော်။အဲ့ဒါကလည်းလုံခဲ့တဲ့လာ၈နှစ်ကျော်ကဖြစ်တယ်။အဲ၁၂နှစ်ပေါ့နော်။အခုပြောင်းလာတဲ့တိုးလာတယ်။တခါအမေရိကန်ပြည်သူပြည်တော်စုကြီးကကျွန်တော်တို့မျက်စိအောက်တင်ဆယ်စုနှစ်တခုကျော်ကျော်နှစ်ခုအတွင်းမှာအများကြီးပြောင်းနေကြမြတ်အဲ့တော့ပြောင်းလဲလာမှုအပေါ်မှာလိုက်လို့ညီထွေတဲ့တွေးခေါ်စဉ်းစားမှုနဲ့ဥပဒေတွေစသဖြင့်ပေါ့နော်ဟိုဖြစ်လာတင်းတယ်လို့ကျွန်တော်မြင်တယ်မဟုတ်ရင်လည်းအမေရိကန်ပြောစုရဲ့ရက်တက်ပြီးနောက်ပြန်သွားနေပါအဲ့တော့တိုးတက်လာတဲ့အမြင်တွေရှိတဲ့တနည်းအားဖြင့်အခုရွေးကောက်ပွဲမှာနှစ်ပါတီလုံးကအထူးသဖြင့်တော့ Democratic Party ပေါ့နော်လူလက်တန်းစားအပြင်လူငယ်လူရွယ်တွေရဲ့မဲကိုဒါမှအားထားတယ်အဲ့တော့လူငယ်တွေလူရွယ်တွေဟာတိုးတက်တဲ့အမြင်တွေရှိကြတယ်ဆိုတော့ဒီအပေါ်မှာသပ္ပတလောင်းတွေကမလိုက်ပါနိုင်ဘူးဆိုရင်သပ္ပတလောင်းတွေကြာရှုံးပြီးတော့အမေရိကန်လူရွယ်လူသစ်တနည်းအားဖြင့်ဟိုမျိုးဆက်အသစ်တွေကကိုလူကြီးတွေကမမီရင်ဒါတိုက်ပြည်လည်းမတိုးတက်ဘူးဗျာဒါကြောင့်ကျွန်တော်အမြင်ကတော့တို့တက်အမြင်နေအမျိုးသမီးအခွင့်ရေးရောလူမဲဖြစ်ဖြစ်အဲဘာပဲဟိုအသားရောင်ဖြစ်ဖြစ်เนาะအကြာရဲ့မရဲ့အသားရောင်မခွဲခြားဘဲနဲ့အဲဒါအမေရိကန်ပြည်တော်စုရဲ့ပြယုတ်ကြီးခင်ဗျာတကယ်ဖြစ်လာတယ်ဟာအဲ့တော့ဒါဟာမလွန်းမသူဖြစ်လာဘူးအကြောင်းပုံနီးစပ်လာတယ်လို့ကျွန်တော်တော့ဆွေးနွေးပြရစေခင်ဗျ
ာဟုတ်ကဲ့ဆိုတော့ဒီစိုးရင်လည်းကျွန်တော်လည်းမေ့ကျင်တယ်မြန်မာအမျိုးသမီးတယောက်အနေနဲ့ဆရာတော့မြန်မာနိုင်ငံကစင်လာရင်ကြည့်ရင်တော့ဒါတမျိုးဖြစ်မယ်အမေရိကန်ကတော့ဆရာဒီလုံတော့ခင်ဆိုရင်းကမြန်မာပြည်မျိုးသမီးဖြစ်တဲ့မြန်မာပြည်မှာကြီးပြင်လာတယ်အမေရိကန်မှာလည်းနေရဲဆိုတော့ဘယ်လိုမြင်ပါလဲကိုဘုံဖြတ်ချခွင်းကိုမျိုးသမီးခွင့်ရေးဖြစ်တတ်ပြည်မှာဆာ
အဲ့တော့ကျမဒီဟိုကျမဒါတော့ကျမရဲ့ကိုပိုင်အမြင်ပေါ့နော်အခုပြောရမယ်ဆိုလို့ရှိရင်ခုသူတို့ပြောနေတာကဒီကိုဝင်ဆောင်ကိုဝင်ဘလို့ဆောင်တော့ခဲ့ရလဲပေါ့နော်ဒါမရင်းကြည့်ခံခဲ့ရသလားနော်မတော်မတရားပြုကျင့်ခံခဲ့ရသလားဒါမှမဟုတ်လို့ရှိရင်ဟိုဟိုဥစားပေါ့နော်ဒီကလေးကမွေးလာလို့ရှိရင်ပုံမှန်ဖြစ်ပါမလားဆိုပြီးတော့အသက်35နှစ်ကျော်လို့ရှိရင်လူတွေကစမ်းသပ်ကြရတယ်လေအဲ့ဒါမျိုးရှိရယ်နောက်ပြီးတော့ဒီကလေးဒီကိုဝင်ဆောင်မိခင်တယောက်အနေနဲ့ဟိုဘယ်လိုခေါ်မလဲဆိုတော့အဘောရှင်ဖြစ်နေတာတဘာဝအလျောက်ပေါ့နော်သူ့ဘာသူကိုဝင်ပြက်ကြခံနီးဖြစ်လို့ဒါအဘောရှင်လှုပ်ဖို့လိုတယ်ဆိုလို့ရှိရင်လှုပ်ဖို့ပေါ့နော်ဥပမာကိုဝင်တရေသားရှိတိုင်းငါသဘောနဲ့ငါဖြစ်ချမယ်ဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့အန်ရေပေးနိုင်တဲ့ဟာမရင်းကျင်ခံရလို့ပေါ့နော်မတော်တရားအကျင့်ခံရလို့ဖြစ်လာတဲ့ကိုဝင်ဒါမှမဟုတ်လို့ရှိရင်အဲဒီကလေးဟာမွေးလာလို့ရှိရင်တာမန်မဖြစ်ဘဲနဲ့ဥပမာ down syndrome ဖြစ်စဉ်ဖြစ်မယ်ကိုဝင်ငါချုပ်ရင်ချုပ်ရင်ပဲပေါ့နော်အဲ့ဒီဟာမျိုးတွေဒီတတ်မှတ်ချက်တွေပေါ့နော်ချွင်းချက်တွေနဲ့ ကိုဝင်ဖြတ်ချခွင့်ရေးကိုပေးရမယ်။နောက်တတ်မှတ်ထားတဲ့ဒီကိုဝင်ရဲ့အရင်မှာပေါ့နော်ဘယ်နှပတ်ရှိပြီလဲအဲ့ဒီရပ်ပေါင်းဘယ်လောက်ရှိပြီလဲအဲ့ဒီဟာမှာဆိုလို့ရှိရင်ဖြတ်ချပိုင်ခွင့်ရှိရဲဆိုတဲ့ဟာမျိုးရှိတာပေါ့။အဲ့တော့ကျွန်မထင်တာကတော့ပေါ့နော်ဟို pro life အနေနဲ့ကတော့ဒါဗုဒ္ဓဘာသာတရားအနေနဲ့ဟိုဒီအသက်ချောင်းမတက်ကောင်းဘူးပေါ့နော်။ဒါပေမဲ့ကျွန်မအနေနဲ့ကတော့ pro choice ကလည်းမျိုးသမီးတွေအတွက်လိုအပ်တယ်ရှင်။အတိုင်းအတာတစ်ခုအထိအခွင့်အရေးပေးသင့်တယ်လို့ထင်တယ
်။ဟုတ်ကဲ့။ဘုန်းတော်ကဒါဆရာဝန်နဲ့အမျိုးသမီးလူပြောတဲ့အကြောင်းညာသူတို့မဟုတ်ဘူး။ဒါကျင်တော့ဆက်ဆွေးနွေးနေတာကတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဥုံကခုနေ့ရတယ်နားထောင်တယ်ဆိုတော့ခုနေ့ရတော့ပြောတယ်စီးပွားရေးနဲ့ပတ်သက်ပြီးတော့စီးပွားရေးကိုဘယ်လိုကြောက်အောင်လုပ်မယ်ဘာညာလူသားတန်းစားတွေတဲ့ဘယ်လိုကြောက်အောင်လုပ်မယ်ဆိုတော့ပြောတဲ့နေရာမှာအဲ့ဒါ rhetoric ကစကားပြောတာများပြီးတော့ factually facts ကဘယ်အချက်ကိုထောက်ပြပြီးတော့ဘယ်လိုလို့ရကြနိုင်မယ်ဆိုရဲပြောရဲအလားတော့တွေးမိပါလားအဲ့လိုဖြစ်နိုင်မယ်လို့ထင်မိလားစီးပွားရေးကုန်စည်နှုန်းတွေကျဆင်းဖို့လူတွေအခုကြက်တဲနဲ့ကြုံနေရတယ်အဲ့ဟာကိုဆက်တောင်းလုပေးဖို့ဆိုရဲကတိအခုဒီကင်မလာဟဲရစ်တို့တက်လာရင်ဖြစ်လာနိုင်မယ်လို့ထင်ပါလားအဲ့
စီးပွားရေးနဲ့ပတ်သက်ပြီးတော့သူတက်လာရင်အခု inflation ကိစ္စဒီငွေကြေးဖုံးပွားမှုပဲဖြစ်ဖြစ်အခုကုန်စည်နှုန်းတော်တော်လေးများလာတဲ့ဟာကတော့တကန်တာသူ့ရဲ့ message ကကျွန်တော်နားထောင်တော့သူကလူတန်းလူလက်တန်းစားကဟောကျွန်တော်အမေလည်းလူလက်တန်းစားကျမလည်းလူလက်တန်းစားအမေရိကကြီးက success တူဖို့အဖို့စင်ဒါလူလက်တန်းစားကျွန်တော်ဘာလို့တော့နင်းနေတယ်လဲဆိုပင်ဆယ်လီနီးယားသူအဲ့လိုပြောတော့ကျွန်တော်ပင်ဆယ်လီနီးယားပြင်းတယ်ကျွန်တော်တော့ตัวมีมีแต่พี่รอดีเบลต์กรองสเตทတွေပေါ့เนาะဒီวิสคอนซินတို့ပြီးတော့มิชิแกนတို့အဲ့ဒါပြည်နယ်မှာအဲ့ဒီလူလတ်တန်းစားတွေအတွက်ဆိုတော့အဲ့ဒီလူလတ်တန်းစားတွေအတွက်သူကပြောသွားတာရှိပါတယ်ခုနဥပမာနေဆိုတော့ကုန်စည်နှုန်းနဲ့ပတ်သက်ရင်ဒီကော့ဟိုဘကွန်ပဏီချေချီတွေကစည်နှုန်းကိုသူဟိုမင်းမင်းအောင်တာမိလိုက်မယ်ဆိုတာသူပြောသွားတယ်ပြီးတော့ tax cut ကိစ္စလည်းသူတော်တော်လေးဟောပေါ့အခွန်ကိုလည်းတော်တော်လေး short မယ်ပြီးတော့ corporation အကြီးကြီးတွေကိုအများများပေးမယ်ပေါ့အဲ့ဒါလည်းသူပြောသွားတယ်ပြီးတော့ insult ပေးမယ်အဲ့ဒါလည်းတော်တော်လေးကြီးကြီးတယ်လူလာတန်းစားအတွက်အင်္ဂလိပ်များပြားကြီးဆောက်မယ်ပြီးတော့ insult ဖို့အတွက်အကူငယ်ပေးမယ်ဆိုတာပြီးတော့ chat credit ဆိုတဲ့သူကောင်းကောင်းပြောသွားပါတယ်အဲ့ဒါတော့လူလာတန်းစားအတွက် working family တွေအတွက်တော့တော်တော်လေးထီအောင်မရှိမယ်လုံးလဲလုံးနိုင်မယ်လို့ကျွန်တော်တို့မျှော်လင့်တယ်အတိအကတော့ကျွန်တော်တို့အဲ့ဒီဒီ swing state လို့ခေါ်တဲ့ရုပ်ောက်ပွဲချရင်အနိုင်ပေးနိုင်မယ်ပြည်နယ်တွေအတိအကအဲ့ဒါ Pennsylvania ပြည်နယ်အကြီးကြီးတယ်အဲ့ဒါ Michigan ပြည်နယ်ကြီးကြီးတယ် Wisconsin ကြီးကြီးတယ်ဟိုဘက်မှာ Georgia တို့ Arizona တို့လည်းအကြီးကြီးအတိအကတိုက်ပြည်နယ်၃ပြည်နယ်အဖြစ်အဲ့ဒီပြည်နယ်၃ပြည်နယ်မှာပဲ2016ရုပ်ောက်ပွဲတုန်းက Hillary Clinton ရှုံးခဲ့တာနော်အဲ့ဒီပြည်နယ်၃ပြည်နယ်ကပဲခု2020ရွေးကောက်ပွဲတုန်းကဘိုင်ဒန်ကနိုင်သွားတယ်ဒါကြောင့်ဒီပြည်နယ်၃ပြည်နယ်တခြားပြည်နယ်အဲ့ဒါမှာအဓိကလူလာတန်းစားအလုံးလောက်တဲ့လူတွေအတွက်ဆိုရင်သူကောင်းကောင်းလေးချပေးပါတယ်လုံလဲလုံနိုင်မယ်လို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ့ဆိုတော့အခုလိုပေါ်မရှင်နေပြရတဲ့သူကြီးတင်ပါတယ်ဒေါက်တာတင်းဆွေဥဇုံမောင်ဌာနမှုဒေါက်ခင်ဆိုရင်ကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ကဲ့ပါနောက်ထပ်ပါဟုတ်ကဲ့ပါဟုတ်ကဲ့
ပါโอเคကောင်းပါပြီခင်ဗျာ
သမရလောင်ကမလာကယ်ရစ်ကမေကွန်ဘောတုံတက်ခဲ့တာပါမကြခင်မြို့သမီးကဏ္ဍပါဝင်စောက်ကြညာအပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် video season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ไลโทมีเตอร์เนี่ยพั้นอยู่หน้าสินจริงๆเลยส่วนเนาะ VOA Radio ญาวายซีซั่นကို Radio เนี่ยพั้นอยู่หน้าสินနိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio ซีซั่นကို9:00ကနေ10:00အထိไลโทมีเตอร์32 kHz 9303ညာနဲ့9383ညာไลโทมีเตอร์51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးไลน์မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည7:00ကနေ17:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ ဖီယိုအမနာကင်ရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOE ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်။
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOE American တန်ခါနေ့ August 23ရက်တောက်ကြညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေလှိုင်းဒိုမီတာ3252တို့ကနေည10နာရီတိဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOE ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်တရက်နားဆင်ဆက်ပြီးတော့ကြည့်ရှုနိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညတိုင်းပြောပြပေးနေကြအပတ်စဉ်ကဏ္ဍတွေကအရင်ဆုံးမက္ကင်ဖြူတေပြောပြတဲ့အမျိုးသမီးကန္တာနောက်ကိုအောင်ပြောပြတဲ့သုတဆုံလင်အမေရိကန်တခွင်နဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့နေပညာကန္တာတွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးအမျိုးသမီးကန္တာမှာဒီတစ်ပတ်မှာတော့ကရင်ဒေသကစစ်ပွဲတွေနဲ့အခြေခံပညာရေးစိန်ခေါ်ချက်ကိုပြောထားပါတယ်။လက်နက်ကင်ပဋိပက္ခတွေပုံမပြင်းထန်လာနေတဲ့ကရင်ပြည်နယ်မှာကလေးငယ်တွေအခြေခံပညာရရှိအောင်ခက်ခက်ခဲခဲကြိုးပမ်းနေရတာမှာအမျိုးသမီးအများပြားအဓိကပါဝင်ဆောင်ရွက်နေကြရတယ်လို့ကရင်ပညာရေးနဲ့ယဉ်ကျေးမှုဌာနရဲ့အခြေခံပညာရေးဘူရိုအကြီးအကဲ Nonew Templeton ကပြောလိုက်ပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စာသင်ကျောင်းတွေအများအပြားထိခိုက်ပျက်စီးခဲ့ရပြီးပညာရေးအတွက်စိန်ခေါ်မှုတွေပိုများလာတယ်လို့လည်းသူကပြောပါတယ်ဒီကီပင်တဲ့အတွင်းလက်နက်ကင်တိုက်ပွဲတွေကြားမှာကလေးငယ်တွေရဲ့ပညာရေးအဆက်ပြတ်မသွားရအောင်ကြိုးပမ်းနေတဲ့နော်အနီယူတမ်ပယ်ထုံးကိုမေးထားတဲ့မက်ခင်ပြူထွေးပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အရင်ဆုံးကျွန်မမေးချင်တာကတော့လေဒီလက်နက်ကိုင်ပိပခါတွေပုံမပြင်းထန်လာတာနဲ့အများအကျမ်းမာရေးပညာရေးအဖက်ဖက်ကထိခိုက်တာတွေတက်ရောက်တာတွေရှိပါတယ်ဆိုတော့ဒီကရင်ပြည်နယ်အတွင်းမှာရောလက်ရှိဒီအခြေခံပညာရေးနဲ့ပတ်သက်လို့ပေါ့နော်ဒီတိုက်ပွဲတွေကြောင့်မလို့ရိုက်ခတ်မှုကဘလောက်ထိဆိုးတယ်လို့ပြောနိုင်မလဲရှင
့်ဟုတ်ကဲ့ဥစားပေါ့နော်ကျမတို့ကဒီ2020 2021 timing တဲ့ကဒီဥစားလက်နက်ကဲဘယ်လိပဲခါရအများအမြဲတမ်းပဲတွေးကြုံနေရတာပေါ့နော်ဒါမဲ့2021ရဲ့နောက်ပိုင်းမှာတော့ပူပူဆိုးလာတယ်အဟိုးရင်တို့ကဆိုရင်ဥစားတိုက်ပွဲတွေဖြစ်မဲ့ဆိုရင်လက်နဲ့ကြီးတို့မဟုတ်လို့ရှိရဥစားတိုက်ပွဲတွေပဲဖြစ်တာပေါ့နော်အခု2021နောက်ပိုင်းမှာတော့ဒီ air strike တွေဥစားလက်နဲ့ကြီးနဲ့ထူတာလည်းပို့ပြီးတော့များလာတယ်အပူပူပြီးတော့များလာတဲ့အတွက်ကြောင့်ဒီကျမတို့ရဲ့ဒီပညာရေးဘက်မှာကတော့ဥစားဘယ်လိုလဲ challenges တွေအများကြီးတွေ့ဆုံနေရတာပေါ့နော်ဘာဖြစ်လို့ဆိုတော့ဥစားကျမတို့အကြောင်းတွေလည်းဥစားဖြစ်စီခံရတယ်နော် air strike ကြောင့်ပျက်စီးတဲ့အကြောင်းတွေလည်းမနေဘူးလုံး20ကျော်ပေါ့နော်ပြီးတော့ဥစားဒီထောက်ကူပစ္စည်းတွေလည်းအများကြီးပဲပျက်စီးနေတယ်ပြီးတော့အကြောင်းဆရာမတွေလည်းကျောင်းမှာစတင်မယ်ဆိုလို့ရှိရင်ဥစားမလောက်တော့ဘူးလေပေါ့နော်ဥစားလောက်ရမယ်အလောက်ကရလည်းအဆင်မပြေဘူးဥမာလေလောက်ရင်လည်းစတင်တဲ့ဆရာမတွေလည်းလေလောက်လို့မရတော့တဲ့အတွက်ကြောင့်ဥစားထွက်သွားတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့လည်းကျောင်းဆရာတွေပြန်ဆန်နေရတဲ့ဥစားပြဿနာတွေလည်းအများကြီးရှိတော့နော
်ဆိုဆရာမတွေမလုံလောက်တာမျိုးပေါ့နော်အခက်ခဲကြီးရှိနေတာပေါ့လေဒါပေမဲ့ဒီလိုအခက်ခဲကြီးရှားမှာပဲအခုဟိုနော်ညူတို့အနေနဲ့ကဒါအခြေခံပညာရေးကိုဆက်ပြီးတော့ဒီကရင်ဒေသအတွင်းမှာဆက်ပြီးတော့ဟိုလေပတ်နိုင်အောင်လို့ကြိုးပမ်းနေရဆိုတာသိရတယ်လေဆိုတော့ဒါကတာမန်မဟုတ်တဲ့အခြေအနေလို့လည်းပြောလို့ရတယ်တာမန်အခြေအနေမှာတော့မှပဲမြန်မာနိုင်ငံရဲ့ပညာရေးစနစ်ကအခက်အခဲတွေအများကြီးရှိနေတဲ့ကြားထဲမှာအခုကတိုက်ပွဲတွေဖြစ်တဲ့လူတွေကစစ်ပြေးရတယ်တော့တင်းချောင်းနေရတယ်ဟိုစာသင်ကျောင်းတွေမိရှုခံရတယ်စသဖြင့်ကြားထဲမှာဆိုတော့ဒီလိုတာမန်မဟုတ်တဲ့အခြေအနေအောက်မှာဒီပညာရေးစနစ်ကိုစက်ပြီးတော့လေပတ်နိုင်ဖို့အတွက်ကြတော့ဘလို့ပုံစံဘလို့စနစ်တွေပြင်ဆင်ထားပြီးတော့မှလေပတ်တာမျိုးရှိလဲရှင်ပြောပြပါအောင
် is right do ဒီဟိုစားလက်နေကြီးနဲ့ထူတာတို့တက်ပွဲဖြစ်ရမယ်ဆိုလို့ရှိရင်ဟိုစားကျမတို့ဒီပညာရေးဘက်ဆိုင်ရာဘက်မှာဆိုလို့ရှိရင်ဟိုစားnormally အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဆက်သွားဖို့တော့အားမရှိဘူးဒါပေမဲ့ဟိုစားဒီယာမီယာဖားတွေចောင်းသားမိဘတွေဆရာမတွေဟိုရစိတ်ဆရာထက်တာမူကြပါတော့ပညာရေးကအဓိကလွားတဲ့အတွက်ကြောင့်ကျမတို့ကဟိုစားထိပ်ပြီးတော့ဟိုစားအကြောင်းတွေပြင့်တယ် ဥစားဟိုအထည်ခိုင်မများအောင်အပြက်စီမများရလေအောင်ဥစား procedure တွေထားထားပေးတာပေါ့နော်ဥပမာဒီအခြေအနေမကောင်းဘူးဆိုလို့ရှိရင်တိုက်ပွဲဖြစ်မယ်ဆိုလို့ရှိရင်ကျောင်းကျောင်းတွေအတွက်ဆိုလို့ရှိရင်အဆောက်အဦဒီအဆောက်အဦအကြီးကြီးမှာစာမသင်တဲ့နဲ့ temporary learning center တခုခုဟိုစားလုံခြုံတဲ့နေရာမှာတခုခုသွားဟိုစားကြိုပြီးတော့ဆောက်ထားတာတို့ပစ္စည်းတွေရွှေ့ထားတာတို့အဲ့ဒီလိုဟိုစားကြောင်းသားနဲ့ကြောက်ဆက်ဆရာမတွေအဲ့ဒီနေရာမှာဟိုစားသွားတင်လက်တင်ခါရတို့အဲ့ဒီလိုမျိုးပဲအကြံပေးရတာပဲရှိတာပေါ့နော်ဒါပေမဲ့ဒီ local ရဲ့အခြေအနေကတော့သူတို့ဒီပညာရေးဘက်ဆရာမဟိုစားကြောင်းသားမိဘဖြစ်စေကျောင်းကော်မတီဖြစ်ဒီ net book authority နဲ့လက်တွေ့ပြီးတော့သူတို့ကအချင်းချင်းတိုင်ပေးပြီးတော့စီစဉ်နေတာပေါ့နော်အဲ့လိုမျို
းဆိုလိုတာကတော့ဘေးကင်းလုံခြုံမှုချီချီနဲ့စိတ်အေးလက်သာနဲ့တင်စားရတဲ့ပုံစံမျိုးမဟုတ်ဘူးပေါ့နော်တစ်ခါလေကြာရင်ရွှေ့ပြောင်းမှုတော့လည်းတင်ရတယ်ဆိုတော့အခက်အခဲတွေကတော့အများကြီးရှိမယ်လို့ထင်ပါတယ်ဒါပေမဲ့ဒီဟိုအခက်အခဲတွေကတော့ပြောရင်လည်းကုန်မှာမဟုတ်ဘူးဒါပေမဲ့အဓိကပေါ့နော်အခက်ခဲဆုံးသူတို့အတွက်အလိုအပ်ဆုံးဒီအခြေခံပညာရေးရပ်တန့်မသွားအောင်ဆက်လုပ်ရတဲ့အခါမှာအခက်ခဲဆုံးတခုနှစ်ခုပေါ့နော်ဘလို့ထောက်ပြနိုင်မလဲရှင့်အလိုအဆုံးကဘာလို့ရှိမလဲ
ဟုတ်ကဲ့ဟိုစားအခက်အခဲဆုံးကတော့ကျွန်မတို့ခုနဆရာမပြောတဲ့လိုမျိုးပါအများကြီးပေါ့နော်ဟိုစားဥမာကျောင်းဆရာမလိုအပ်တယ်လက်ရှိတယ်ပေါ့နော်ပြီးတော့ဟိုတိခခုပစ္စည်းပေါ့နော်ပြီးတော့ခုကအဲ့ဒီလိုမျိုးခုနကျွန်မပြောတဲ့လိုမျိုး temporary learning center မှာသွားစုမယ်ဆိုလို့ရှိရင်လည်းအစာအသောက်တွေလည်းလိုအပ်လာတာပေါ့နော်အဲ့ဒီလိုမျိုးဟာတွေပြီးတော့ဟိုစားတခါတလေက extra ဖြစ်မယ်ဆိုလို့ရှိရင်လည်းကျွန်မတို့ကဟို ready နဲ့တော့မရှိဘူးပေါ့နော်ဥမာ bunker တွေကလည်းကျွန်မတို့ကဟိုတခါဟိုနေ့ရှိညရှိဆိုတော့အဲ့ဒီလိုမျိုးလိုက်ပြီးတော့တူလို့လည်းအဆင်မပြေဘူးလေပေါ့နော်အဲ့ဒါဟိုစားသူတို့အတွက်လည်း security အခက်ခဲတွေလည်းအများကြီးရှိတယ်နော်ဒီလိုမျိုးဟိုစားအမြင်ရတဲ့ဟိုစားတနည်းနဲ့တနည်းရွှေ့နေရနဲ့သွားရွှေ့သွားရွှေ့လာနေရတဲ့အတွက်ကြောင့်တခါလေကျောင်းသားလေးတွေငယ်တဲ့ကျောင်းသားတွေလည်းကြာမရင်ချွေယူလာတာလည်းရှိတာပေါ့နော်အဲ့ဒါလည်းဟိုဆေးဝါးတွေလည်းကျမတို့ကဟို sport လည်းမလုပ်ပေးနိုင်ဘူးပေါ့နော်ဒီအဲ့ရအခုညပဝမှုနဲ့ပဲသူတို့ကတော့သွားနေရတာပဲလေနော
်ခက်ခဲရတော့အမျိုးမျိုးပေါ့နော်ဆိုတော့ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဟိုဒီလိုအခြေအနေချမ်းမှာပဲရအောင်ရက်တီလက်ပတ်ကြတယ်ဒီလိုလက်ပတ်တဲ့နေရာမှာလည်းဒီကပညာရေးပိုင်းမှာအမျိုးသမီးတွေအများကြီးလည်းပါဝင်နေတာကိုတွေ့ရတယ်လေဆိုတော့ဒီအခြေခံပညာရေးရက်တက်မသွားအောင်အထူးသဖြင့်ဒီ prepack data တွေမှာခက်ခဲသင်ကြားနေရတဲ့နေရာတွေမှာအမျိုးသမီးတွေရောဘလို့ပုံစံနဲ့ပါဝင်နေကြလဲရှင့်
ဟုတ်ကဲ့ဟိုစားကျမတို့ကများသောအဖြစ်ပေါ့နော်ဒီကြောက်ဆက်ဆီယမတွေမှာဆိုလို့ရှိရင်ဟိုဆီယမတွေပုံများတာပေါ့နော်ဟိုစားအရာကိန်းတော့ပုံများတယ်ဟိုအရင်ကတည်းကပဲဒီကျမတို့ဒီအမျိုးသမီးတွေကတော့များသောအဖြစ်အိမ်မှာနေပြီးတော့ဟိုစားကလေးတွေကိုကျေစွတ်စားလျှောက်တယ်တလက်စားတဲ့နဲ့ဒီပညာရေးဘက်ဆိုင်ရာမှာသူတို့ကပါဝင်ပူညီတာပေါ့နော်ဒီရရွာအတွက်အကျိုးပြုစေနိုင်မဲ့ဒီလိုမျိုးပညာရေးမှာတယ်ညီလေးညီတဲ့ပံပိုးတာပေါ့နော်ဥမာဆရာမလုံလောက်ဘူးဆိုလို့ရှိရင်ဘသူတွေကကူညီနိုင်မယ်ဆိုတာသူများရှာလို့ရှိရင်အများသောအဖြစ်အမျိုးသမီးတွေဂျာမတွေကိုကျမတို့ကသူတို့ကိုပဲအကူအညီတောင်းနေရတာပေါ့နော်အဲ့ဒါကြောင့်သူတို့လည်းစာတစ်ခုပဲတင်တာမဟုတ်ဘူးဒီကျောင်းရဲ့ဟိုစာလက်ပတ်နိုင်ဖို့အတွက်ပေါ့နော် school activity ဖြစ်စေ manage by ဆရာမဖြစ်စေ inter အတိုင်းနဲ့ဟိုစာပါဝင်ပူးပေါင်းတာတော့ကျမတို့လည်းပြမိရပါတယ်เนาะဒါဆိုတော့ဥမာပေါ့เนาะအိမ်မှာလဲသူတို့ကဟိုမိသားစုအတွက်ဂယူဆိုင်ရမယ်တောက်ကိုလဲဒီပိုင်းအကြောင်းမှာလဲအကြောင်းသားတွေရဲ့တကြမှာမှာနဲ့အကြောင်းရဲ့ activity တွေပဲဝင်နေဖို့အတွက်လဲသူတို့ကဟိုစားအများကြီးဟိုစားပေးစားတာပေါ့เนาะဒီမှာကျမတို့ကအဲ့ဒီလိုမျိုးအမြင်ရှိတယ
်ဒီလိုမျိုးပေါ့เนาะအမျိုးသမီးတွေလဲခက်ခဲကြီးခြားတယ်မှာပဲထိရောက်တဲ့တော့တင်ချမှုတွေပေးနိုင်ဖို့အတွက်ဆောင်ရွက်တဲ့နေရာမှာရောဟိုဘလို့အခြေအနေကောင်းနေရှိဖို့လိုအပ်မယ်လို့ထင်လဲရှင
့်ဟုတ်ကဲ့ကိုဟိုအစိုက်တဲ့ကျွန်မမရှင်းထားတဲ့လူမျိုးပေါ့နော်ဒီကျောင်းဆရာမတွေပေါ့နော်သူတို့ရဲ့လိုအပ်တဲ့ basic လိုအပ်တဲ့ဟာတွေကိုကျွန်မတို့ကပံ့ပိုးနိုင်မယ်ဆိုလို့ရှိရင်ပညာတိကျတဲ့နေရာမှာအများကြီးအထောက်အကူပေးနိုင်မယ်ဥပမာဟိုစာပထမဦးဆုံးကတော့ဒီရရွာအစ်ချသားရမယ်ဆိုလို့ရှိရင်ပေါ့နော်ဒီပညာရေးကိုဟိုကောင်းကောင်းမွန်မွန်နဲ့အကောင်ဆုံးဖြစ်အောင်ကျမတို့ကပို့ချနိုင်ရောပေါ့နော်ကျမတို့ကဟိုစားဒီအခုတော်လန်နေတာစီတိုက်ချင်လို့တိုက်တာမဟုတ်ဘူးပေါ့နော်စနစ်ကိုမကြိုက်တဲ့အတွက်ကြောင့်ဟိုစားတော်လန်နေရတဲ့အကြောင်းဆရာမတွေကလည်းဟိုစားသူတို့ကတော့ဟိုဘလို့တတိယရရှိရလို့ကျမတို့ပြောမှာပေါ့နော်ဥမာဒီ တချို့နေရာမှာဆိုလို့ရှိရင်စတင်ရင်းနဲ့ဟိုတိုက်ပွဲဖြစ်တယ်အနီးနားပဲပေါ့နော်ဒီဟိုတိတ်မဝေးတဲ့နေရာမှာတိုက်ပွဲဖြစ်နေတာတော့မှသူတို့ကဟိုစာသတိရှိရှိနဲ့ចောင်းသားတွေမကြောက်မရွတ်အောင်သူတို့ကဆက်လက်ထိသိမ့်နေတယ်ဆိုတော့သူတို့ကအရန်ကိုသတိရှိတာပေါ့နော
်ဟုတ်ကဲ့ပါအခုလိုမြို့သီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ပြီးတော့လည်းကျွန်တော်တို့အတွက်ပေါ့နော်ဒီဟိုတည်တည်ဌာနမှာပဲဖြစ်ပါစေပဲဌာနမှာပဲဖြစ်ပါစေဒီအမျိုးသမီးပေါ့နော်ဒီဦးဆောင်ပိုင်းဦးဆောင်တဲ့နေရာမှာပုံပြီးတော့များပြလာနိုင်ဖို့အတွက်ဟိုစာ advocate ပုံပြီးတော့လှုပ်ဆဲချင်တာပေါ့နော်အမျိုးသမီးတွေဟိုစာစိတ်ဓာတ်မကျနဲ့ကိုစွမ်းစားရှိတော့ပေါ့နော်ဟိုစာအဟိုជីတိဖြစ်စေငယ်တိဖြစ်စေပေါ့နော်ယာတူအជីတိမဆိုငယ်တိမဆိုကိုအဖေဖက်မှာဟိုစာကိုကူညီနိုင်တဲ့လောက်ကူညီဟိုကူညီတတ်တဲ့လောက်ပေါ့နော်အကောင်ဆုံးလှုပ်ဆောင်ပါဟိုစာသူများပေါ်မှာပဲဟိုမိခိုစိတ်တစ်ခုနဲ့ဟိုစာအမရှိနဲ့ပေါ့နော်ကိုအတတ်နိုင်ဆုံးကိုစာတင်လို့တက်လို့ရှိရင်စာတင်ပေးမယ်ပညာရေးပတ်ဆိုင်ရာမှာရောဟိုစာကျမ်းစာရေးဆိုင်ရာမှာရောနော်လူမှုရေးဆိုင်ရာမှာရောကိုတတ်နိုင်သမျှပေါ့နော်ကိုဟိုစာအားကိုပါကိုအားပေးပါကိုအတတ်နိုင်ဆုံးစူးစမ်းပြီးတော့ဟိုစာဂုံယူပါပေါ့နော်ဟိုစာစိတ်ဓာတ်မကျနဲ့ပေါ့နော်ဒီမှာကတော့အဒီလိုမျိုးပဲအမျိုးသမီးတိုင်းကိုအားပေးတယ်နော
်ဟုတ်ကဲ့ပါကျေးဇူးများကျေးဇူးတင်ပါတယ
်ကျင်းဒေတာစစ်ပွဲတွေနဲ့အခြေခံပညာရေးစိန်ခေါ်မှုကြီးတွေနဲ့အမျိုးသမီးတွေချိုးပန်းနေရပုံကိုမခင်ပြထေပြောပြတဲ့အမျိုးသမီးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့သုတဆုံလွင်အမေရိကန်တခွင်ကဏ္ဍပါအမေရိကန်ကလမ်းဘေးစာအုပ်စဉ်ကမ္ဘောဒီးယားကဂီတပညာရှင်နဲ့လူလက်တဆုပ်စာသာရှိတဲ့မြို့လေးအကြောင်းကိုပြန်ပြီးတော့ထုတ်လွှင့်လိုက်ပါတယ်ဒီအမေရိကန်ကလမ်းဘေးစာအုပ်စဉ်လေးပါထူးခြားနေပါလေနောက်အမေရိကန်ဤပညာရှင်အမြဲတမ်းအသိဝင်ဖြစ်လာတဲ့ကမ္ဘောဒီးယားကဂီတပညာရှင်ကရောဘယ်လိုကြောင်ပါလဲပြန်လူ9ယောက်သာနေထိုင်တဲ့ KF မြို့လေးအကြောင်းကိုကိုအောင်စုစည်းပြပြပေးတာကိုတော်အားကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တန်ငါနေရွေးအေရီဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်ရှင်လေးတွေမှာသွားရှာပြီးဖတ်ပါတယ်
They help you learn.
စာပတ်တော့ဘူးသူဒရရလေ။ငွေတွေမှာခြေတော့မရှိဘူး။တချို့ငွေတွေမှာခြူတန်လိုထွက်တဲ့အမီးရှိတယ်။တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိတဲကိုအစိတ်တွေလှမ်းမှုတ်ထည့်နိုင်ပါလေ
။ Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ကြီးချင်းမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းစောက်လို့လူတန်းလာကြပါတယ်။
I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝင်ချင်းမှာစာအုပ်တွေငားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်
။ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူငားရန်ဖတ်ရှုလို့ရတာကြောင့်လေလူတန်းလူတွေပေါ်ပါတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ်။ A neighbor from
a couple of လမ်းနလမ်းချားကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်။သူတို့က costume ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ
်။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူတန်းနိုင်ခဲ့ပါတယ်။ကျောင်းတစ်ကျောင်းမှာဆိုရင် main clinic ကတော့အသင်းကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ် readers become
leaders စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main clinic ထောက်အသင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြေတားတရားဝင်ငှားနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ
Cambodian American guitar sasu Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။အဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ guitar ဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရရင်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအတိမတ်ပြုခံရတာဖြစ်ကြောင်းသူကပြောပါတယ
်။ It is the Khmer culture.
ခမာရင်ကျေးမှုကြောင့်ပါ။လေကွန်းလေးတဲ့သင်ကြားလေ့လာခဲ့ရတယ်ကိုနှလုံးသားကနေပြီးပြန်ပြောင်းပြောကြားခဲ့တာပါ။ကမ္ဘောဒီးယန်တယောက်ဘာလို့ပြောတာသိကုန်ပြီပါတယ်
။1964ခုနှစ်ကအမေရိကမှာကလရီနက်လေမွန်ကရီယာကိုလေ့လာဖို့အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လေသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ။
In spirit, my music.
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါ။အဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူး
။မိနစ်20ကြာ Inner Voices ဆိုတဲ့အံစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ။1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်။အိမ်မက်မက်ရာကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းဆက်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုပါတယ
်။ In the dream I thought I
had to go to the pool to catch the fish so I met him there. Cambodia မျိုးသမီးငယ်တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်။ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ
။အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကသူစန်နီရေးကိုမှဂီတပါမောက်ခတူအဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာ။TF မြို့ကလေးဟာလွင်မြင်ကျယ်တဲ့စိုက်ခင်းတွေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့90ရုံးကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလေလာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
ဒီမနေ့ကျတဲ့လူနည်းနည်းလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့ကိုနားလည်အောင်လည်းကြိုးစားပါတယ်
။ Antoinette Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွင်နာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and my dad's a Russian. And
အမေကဂျာမန်မှာအဖေကရုရှားလား Ukraine လားတခုခုဖြစ်ပါလိမ့်မယ်။
လွန်ခဲ့တဲ့90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တဲကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာမိနေရာတချို့သူရခဲ့ပါတယ်
။ Kiev မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါ။အဲ့ဒီမှာဖခင်အကြောင်း Church တွေလည်းရှိတယ်လို့ကျောင်းနဲ့ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးငွေဆက်ကောင်းမြေတားဟာ KF မှာရေးဖြည့်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြည့်တဲ့မြို့ကလေး Tank Town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးငွေဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့သလိုကလေးတွေ Russian German စာသင်တဲ့ကျောင်းလည်းပြေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလည်းတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြက်ကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပါ
အခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းကမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖခင်ကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းဂျန်နေပါတော့တယ်ခင်ဗျာ
အမေရိကန်ကလမ်ဘေးစာအုပ်စင်လေးနဲ့ကမ္ဘောဒီးယားကဂီတပညာရှင်တို့အကြောင်းအပါအဝင်ကိုကိုအောင်ပြောပြခဲ့တဲ့သုဒ္ဓဆုံးနဲ့အမေရိကန်တခွင်ကဏ္ဍမှာနှဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍပါဒီတစ်ပတ်မှာတော့အင်ကာဂျူပေါ်မှာရေရှိတဲ့အထောက်အထားတွေ့တာကိုပြောထားပါတယ်ကယ်လီဖိုးနီးယားတက္ကသိုလ်ကသုတေသနပညာရှင်တွေဟာအင်ကာဂျူရဲ့အပေါ်ရဲ့မျက်နှာပြင်အောက်မှာသမုဒ္ဒရာရေပြင်လောက်များပြားတဲ့ရေတွေပုန်းခိုနေနိုင်တဲ့အထောက်အထားတွေကိုတွေ့တယ်လို့ပြောပါတယ် အင်္ဂါဂျူမှာစူဇန်ရှာဖွေဖို့နာဆာကလွှတ်တင်ထားတဲ့ Mars Insight အာကာသယာဉ်စီကရတဲ့အချက်အလက်တွေပေါ်အခြေခံပြီးသိပ္ပံပညာရှင်တွေကအခုလိုအတည်ပြုခဲ့တာပါ DAB သတင်းတပုတ်ပေါ်အခြေခံပြီးဒေါခင်မျိုးသက်ပြောပြတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပင်တွေတော်ဝါတွေရှင်သန်ရက်တည်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ရေအင်္ဂါဂျူမှာရှိမရှိစုံစမ်းနေတဲ့သိပ္ပံပညာရှင်တွေဟာအင်္ဂါဂျူရဲ့ဝင်ရုံးဆုံးဒေတာတွေမှာရေခဲတွေရှိတာကိုအထောက်အထားပြနိုင်ခဲ့ကြတယ်လို့အခုတော့အင်္ဂါဂျူမှာအရေးအဖြစ်ရှိနေတဲ့ရေပါရှိနေတာတွေ့ရတယ်လို့ပထမဆုံးအကြိမ်ဖြစ်နဲ့ပြောကြလိုက်တာဖြစ်ပါတယ် Liquid water in the Martian mid crust အင်္ဂါဂျူရဲ့အလဲပိုင်းအလွှာကအရေးအဖြစ်ရှိနေတဲ့ရေဆိုတဲ့ခေါင်းစဉ်နဲ့ကယ်လီဖိုးနီးယားတက္ကသိုလ်ဆန်ဒီယေဂိုကသုတေသနအဖွဲ့ကAlcus Latout သိပ္ပံအကယ်ဒမီဂျာနယ်မှာဖော်ပြလိုက်တာဖြစ်ပါတယ်။အင်္ဂါဂျိုးရဲ့အပေါ်ရံမျက်နှာပြင်အောက်6မိုင်ကနေ12မိုင်လောက်အနက်မှာဒုရယ်ကြီးမားတဲ့ရေဓုရှိနိုင်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီရေဓုဟာအင်္ဂါဂျိုးအတွက်သမုဒ္ဒရာလောက်ကြီးမားတဲ့ရေပမာဏလည်းဖြစ်တယ်လို့ပြောပါတယ်။ဒါဟာအင်္ဂါဂျိုးပေါ်လွှတ်တင်ခဲ့တဲ့ NASA ရဲ့ Mars Insight အာကာသစူးစမ်းလေ့လာတဲ့ယင်ကလေးလေးနှစ်တာကာလအတွင်းကောက်ယူခဲ့တဲ့အချက်လက်တွေစမ်းသပ်မှုကနေတွေ့ရှိခဲ့တာဖြစ်ပါတယ်။ Mars Insight Lander အာကာသယာဉ်ကလေးဟာ2018 November 26ရက်နေ့မှာအင်္ဂါဂျိုးပေါ်ကိုအောင်အောင်မြင်မြင်နဲ့ဆန်းသပ်နိုင်ခဲ့ပြီးစူးစမ်းမှုမျိုးစုံလုပ်ဆောင်ပေးခဲ့တယ်လို့သုတေသနအဖွဲ့ဝင်တဦးဖြစ်တဲ့ California တက္ကသိုလ်ရဲ့ San Diego က Scripps Institute of Oceanography အနောက်သိပ္ပံဌာနပါမောက်ကVashan Raika Biobare.
So the purpose of the InSight mission was to learn about the evolution of Mars.
NASA ရဲ့ InSight အကသယင်လွတ်တင်ရတဲ့ရွေးချက်ကဂျိုတစ်ခုဖြစ်တဲ့အင်္ဂါဂျိုရဲ့ဖြစ်တည်ပြောင်းလဲမှုကိုလေ့လာဖို့ဖြစ်ပါတယ်။ဒီဂျိုရဲ့အပေါ်ရံမျက်နှာပြင်အဘယ်အချိန်ကစပြီးတော့ဖြစ်တည်တယ်ဘလောက်ထူတယ်သူ့ထူးခြားမှုကဘာလဲစတာတွေလေ့လာဖို့ပါ
။သူတေသနအဖွဲ့ရဲ့လေ့လာမှုအရအင်္ဂါဂျိုရဲ့အပေါ်ရံမျက်နှာပြင်အောက်မှာရှိတဲ့မြေအောက်ကြောက်လွှာတွေရဲ့အက်ကွဲချောင်းတွေကြားမှာသမုဒ္ဒရာဖြစ်လာလောက်အောင်ညပြားကြီးမားတဲ့ရေအတော်များများပုန်းခုန်နေတာကိုအတည်ပြုနိုင်ခဲ့တာပ
ါ For work that I've been a part of the most interesting finding
ဒီသူတနာမှာကျွန်တော်လောက်ရတဲ့အပိုင်းကနေကြည့်ရင်စိတ်ဝင်စားစရာကောင်းဆုံးကဒီဂျူရဲ့အပေါ်ရင်အလွှာအောက်မှာခဲမနေတဲ့ရေပြင်ကြီးရှိနေတယ်ဆိုတော့တွေ့ရှိချက်ပ
ါရေဟာအင်္ဂါဂျူရဲ့မျက်နှာပြင်အောက်9မိုင်ကနေ12မိုင်လောက်ကွာတွင်းမှာရှိနိုင်တယ်လို့ယုံကြည်ရပြီးဒီရေတွေဟာလွန်ခဲ့တဲ့နှစ်တန်းထောင်ပေါင်းများစွာကအင်္ဂါဂျိုးပေါ်မှာရှိနေတဲ့မြေချောင်းအင်းအိမ်တွေစီကရတဲ့ရေဖြစ်ဖို့များတယ်လို့လည်းတွေ့ပါတယ်။အခုလိုခဲမနေတဲ့ရေဟာ9မိုင်လောက်အနက်မှာရှိနေတာဖြစ်ပေမဲ့သူ့ကိုထုတ်ယူဖို့ကိစ္စကတော့စိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့လည်းပြောပါတယ
်။ So the liquid water is roughly 11
ရေအနေထားနဲ့ရှိနေတဲ့ရေပြင်ဟာအင်္ဂါဂျိုးရဲ့အပေါ်ရံလွှာအောက်9မိုင်လောက်ကနေ12မိုင်ခွဲလောက်အနက်မှာရှိနေတာပါအဲ့လိုအရေးအဖြစ်ရှိနေတဲ့ရေကိုထုတ်ယူဖို့ကတော့စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်ကမ္ဘာမြေပြင်ပေါ်မှာဆိုရင်တော့အရေးအဖြစ်ရှိနေတဲ့ရေဖြစ်စီရှင်ဖြစ်စီလွန်နဲ့တူပြီးထုတ်ယူဖို့ကနည်းနည်းပူလွယ်တဲ့သဘောပါဒါကိုထုတ်ယူမယ်ဆိုရင်စွမ်းအင်3နိုင်စွမ်းရှိဖို့လိုတယ်လို့အင်္ဂါဂျူမှာသုံးဖို့ဒီလိုစွမ်းအင်3နိုင်တဲ့ပစ္စည်းမျိုးယူသွားတာဒါမှမဟုတ်အဲ့ဒီဂျူပေါ်မှာဖန်တီးနိုင်ဖို့လိုပါတယ
်အခုတွေ့ရှိချက်ဟာအင်္ဂါဂျူရဲ့ရေသံကြားလေဘုံကိုနားလည်လာစေမဲ့အရေးပါတဲ့တွေ့ရှိချက်တစ်ခုဖြစ်ပါတယ်။အခုရတဲ့အချက်လက်တွေထဲမှာအရေးအကြီးဆုံးဖြစ်တဲ့အင်္ဂါဂျိုးမှာသက်ရှိတွေနေထိုင်တဲ့အထောက်ထားရှာဖွေဖို့အတွက်ပိုးပြီးအားတက်လာကြတာလည်းဖြစ်ပါတယ်။
Find in water in a liquid form and
တကယ်တော့ရေကူအရေးအဖြစ်နဲ့အင်္ဂါဂျိုးမှာတွေ့ဖို့ကအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့ဂျိုးတွေဖြစ်တည်ပြောင်းလဲမှုကိုကြည့်ရင်အရာအလုံးလိုလိုဟာရေတွေ့ရှိမှုပေါ်မှာအများကြီးမူတည်နေတာကြောင့်ပါလူသားတွေမရှိတဲ့အင်္ဂါဂျိုးမှာရေတန်တရားလေပုံကိုသိရဖို့လိုပါတယ်။သက်ရှိတွေရှင်သန်ရည်တည်မှုအတွက်မရှိမဖြစ်လိုအပ်တဲ့အဓိကအရာဟာရေဆိုတာကိုကျွန်တော်တို့သိထားပါတယ်။ဒါကြောင့်ရေပေါ်မှာရှိတယ်ဆိုတာကိုသိရင်လေ့လာရမှာတွေကအများကြီးဖြစ်လာတာပါ။အင်္ဂါဂျိုးဟာလွန်ခဲ့တဲ့နှစ်တန်ပေါင်း 3,000 လောက်ကကမ္ဘာနဲ့တူပေမဲ့အခုတော့မတူတော့ပါဘူး။သူက6သိပ်ပြီးတော့တက်ရှိတွေမရှိတော့တဲ့အတွက်သူ့မှာရေရှိသလားရှိတဲ့ဆိုသူ့စီကရေတွေဘယ်ရောက်ကုန်တယ်လဲဆိုတာကမေးရမယ့်ကိစ္စကြီးဖြစ်လာပါတယ်။ဒါကြောင့်လည်းအခုသူ့စီမှာရေပမာဏအများကြီးရှိတယ်ဆိုတဲ့တွေ့ရှိချက်ကတကယ်ကိုအရေးကြီးတယ်လို့စိတ်လုံရှားစရာလည်းကောင်းပါတယ်
။ဒီသုတေသနကို2018ခရီးကလွှတ်တင်ခဲ့တဲ့ NASA ရဲ့ Insight အာကာသစူးစမ်းရင်ကတိုင်းတာရရှိခဲ့တဲ့ မြေရောက်လှုပ်ရှားမှုတိုင်းတန်မှုတွေနဲ့ကွန်ပျူတာပုံစံထုတ်ထားတဲ့အချက်လက်တွေပေါ်မူတည်ပြီးလှုပ်ဆောင်ရတာဖြစ်ပါတယ်ဒီ Mars Insight အာကာသယာဉ်မှာငရင်တိုင်းနဲ့ဆက်လက်ပါတဲ့အတွက်သူကအင်္ဂါကျူးရဲ့လှုပ်ခတ်တုန်ခါမှုတွေကိုမှတ်တမ်းတင်ပါတယ်ဒီအာကာသယာဉ်လုပ်ငန်းတွေကိုရပ်ပစ်လိုက်တဲ့2022မတိုင်ခင်အချိန်ထိ၄နှစ်တာကာလအတွင်းအင်္ဂါကျူးရဲ့ငရင်တွေနဲ့ဥက္ကာပြန်တွေရဲ့ရိုက်ခတ်မှုကြောင့်တုံခါရိုက်ခတ်မှုတွေကိုသူကတိုင်တာပေးပါတယ်။သူ့ရဲ့တိုင်တာချက်အရအင်္ဂါကျိုးမှာငလျင်လှောက်ခတ်ခဲ့တဲ့အချိန်ပေါင်းက1300ကျော်ရှိပြီးဒါကနေတဆင့်အင်္ဂါကျိုးအတွင်ပိုင်းနက်ဆိုင်ရဲ့နေရာအထိကိုပါသိပ္ပံပညာရှင်တွေစူးစမ်းနိုင်ခဲ့တာဖြစ်ပါတယ်။ငလျင်လှိုင်းတွေရဲ့အချိန်နဲ့လှောက်ခတ်တဲ့အနေအထားတွေကိုဆန်းစစ်မှုကနေဒင်းငင်းဖြတ်တမ်းရလမ်းကြောင်းပေါ်ကမြေအနေအထားကြောက်တာဒါတွေကိုတက်ဆနိုင်တာပါ။မြေကမ္ဘာပေါ်မှာဘူမိရူပမော်ဒယ်တွေကိုသုံးပြီးမြေအောက်ကရေအောင်ကြောက်လွှားတွေရေနံတိုက်တွေကိုရှာဖွေတယ်လို့ရှာဖွေဆန်းစစ်တာဖြစ်ပါတယ်ဒီမော်ဒယ်အရအင်္ဂါကျိုးမျက်နှာပြင်အောက်အနက်9မိုင်ကနေ12မိုင်လောက်အတွင်းကျင်းမွတ်ကျိုးပယ်နေတဲ့ဂရနိုက်လိုမီးစင်ကြောင်မျိုးအလွှာလိုက်ရှိနေပြီးအဲ့ဒီအလွှာရဲ့အက်ကွဲချောင်းတွေထဲမှာအရေးပုံစံနဲ့ရေတွေပြည့်နေမယ်လို့သတ်ဆခဲ့ကြတာဖြစ်ပါတယ်အခုတွေ့ရှိချက်ကနေဒီရေတွေဟာအင်္ဂါကျိုးရဲ့မျက်နှာပြင်ပေါ်မှာလွန်ခဲ့တဲ့နှစ်သန်းထောင်ပေါင်းများစွာကမြေချောင်းအင်းအိမ်တွေအပြင်သမုတ်တရားပါရှိနေလောက်အောင်များပြတဲ့ကြီးမားတဲ့ရေတွေရှိခဲ့တယ်ဆိုတာပြနေတယ်လို့လည်းပြောပါတယ်။ကမ္ဘာမြေပေါ်မှာဆိုမြေအောက်ရေကိုမြေပေါ်ကရေစိတ်ဝင်လာရကနေရတယ်လို့အင်္ဂါကျိုးမှာလည်းခုလိုဖြစ်စဉ်မျိုးရှိမယ်လို့တက်ပါတယ်။ဒီ Insight Lander ကရတဲ့အချက်လက်တွေအရဒီကြောက်တွေချာမှာပိတ်မိနေတဲ့ရေပမာဏဟာပေ3000ကျော်ကနေ6000ကျော်နဲ့တဲ့တမုတ်တရားကိုဖြည့်နိုင်လောက်တဲ့ပမာဏဖြစ်တဲ့အတွက်တကယ်စိတ်လှုပ်ရှားစရာလို့လည်းပြောပါရယ်အခုလေးလာတွေ့ရှိချက်တွေကနေအင်္ဂါကျိုးမှာတက်ရှိပြီးနေထိုင်ကြောင်းဓာတ်ရိုက်မပြနိုင်သေးပေမဲ့အင်္ဂါကျိုးဟာတက်ရှိပြီးရှင်းသန့်နေထိုင်နေတဲ့ဝင်းကျင်တစ်ခုဖြစ်နိုင်တာကိုပြနေတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
တင်ကားကျိုးပေါ်ရေရှိတဲ့ထောက်ထားတွေ့တာကိုတောက်ခင်မျိုးသက်ပြောပြခဲ့တာပါအခုလိုဘတ်စင်ကဏ္ဍတွေပြီးမှတော့တောက်ကြညာ VO ရဲ့အစီအစဉ်လေးအဆုံးမသက်ခင်သတင်းချင်းချုပ်မတ်ဆုမြတ်မှပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်သူတွေအနေနဲ့နိုင်ငံရေးအမြင့်ကွဲမှုတွေကိုဘေးဖယ်ပြီးတော့မှအမြင့်တဲ့ရှေ့ဆက်သွားကြဖို့ဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ကတိုက်တွန်းလိုက်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာဝင်ပြရမယ့်သမ္မတလောင်းအဖြစ်ပါတီရဲ့ရွေးချယ်မှုကိုလက်ခံကြောင်းရှီကာဂိုမြို့မှာကျင်းပတဲ့ပါတီညီလာခံနောက်ဆုံးနေ့ဂျာတာရင်းနေ့ကမိန့်ခွန်းနဲ့မှသူကပြောကြားခဲ့တာပါ။နိုင်ငံရေးအမြင့်မျိုးစုံနဲ့ဒီသူ့ရဲ့မိန့်ခွန်းကိုချိနေကြသူတွေဟာအနေနဲ့ပေါ့နော်သူဟာဒီအမေရိကန်ပြည်သူအားလုံးအတွက်ကိုသမ္မတဖြစ်စေရမယ်ဆိုတဲ့ကတိကိုပေးပါတယ်လို့ဒုသမ္မတ Harris ကပြောပါတယ်ဒီပါတီနဲ့ကိုဂျိုးထက်ကိုနိုင်ငံကိုအမြဲတမ်းရှေ့တန်းတင်မဲ့သူတရားဥပဒေစိုးမိုးရေးလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတွေနဲ့ငြင်းငြင်းချမ်းချမ်းအာဏာလွှဲပြောင်းရေးစတဲ့အမေရိကန်တွေတံပိုးထားတဲ့မူတွေကိုအမြဲတမ်းဆွဲကင်ထားမဲ့သူဖြစ်တယ်ဆိုတာကိုယုံကြည်ကြဖို့အတွက်ကိုလည်းဒီမိန့်ခွန်းထဲမှာထည့်သွင်းပြောကြားပြီးတော့မဲဆွဲပါတယ်သူနဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ့် Republican Party သမ္မတလောင်း Donald Trump ဟာအနိုင်ရခဲ့မယ်ဆိုရင်တော့ဒီနိုင်ငံအတွက်ကိုအင်မတန်စိုးရိမ်စရာဖြစ်တယ်ဆိုတာကိုလည်း Democratic Party သမ္မတလောင်း Kamala Harrisကပြောကြားသွားပါတယ်နိုင်ငံသားရေးမူဝါဒပိုင်းဆိုင်ရာမှာတော့အမေရိကန်ပြည်ထောင်စုအားကောင်းလုံခြုံရေးကိုအမြဲတမ်းအလေးထားဆောင်ရွက်မှာဖြစ်ကြောင်းနဲ့ယူကရိန်းနဲ့စစ်ရေးမဟာမိတ်နေတို့အတွက်အမေရိကန်ကအင်အားခိုင်မာစွာနဲ့အမြဲရှိနေမှာဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်တခါဒီမြန်မာနဲ့ထိုင်းနယ်စပ်အနီးရွှေတရီကန်ဒေသအထူးစီးပွားရေးဆောင်မှာအွန်လိုင်းစိုက်ဘာလိမ်လည်မှုတွေကျူးလွန်မှုမတရားခိုင်းစေခံထားရတဲ့ဖိလစ်ပိုင်အလုပ်သမားတွေကိုဒီကနေ့ကစပြီးတော့နေရပြန်ခေါ်နေပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်ရှေဒရီကအထူးစီးပွားရေးဆောင်မှာဒီဩဂတ်လ12ရက်နေ့ကလာအိုရဲတွေဝင်ရောက်ရှာဖွေစီးနှင်စဉ်တွင်မှနိုင်ငံပေါင်း15နိုင်ငံကဒီလူပေါင်း982ယောက်ကိုဖမ်းဆီးခဲ့မိခဲ့တာပါအဲ့ထဲမှာမြန်မာလူမျိုးတွေလည်းပါဝင်ပါတယ်ရှင
်ကျေးဇူးပါမဆုမြတ်မွန်ရေအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့ဒီညတောက်ကြညာအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထွက်လွှင့်မှုကကိုရဲနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Joe Gay တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမဲမှာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အေးဆက်အနားယူနိုင်ကြပါစေခင်ဗျာ။
This program